စကိုင်းတိုင်းဝက်လက်မြို့နယ်တမယိုးကျေးရွာကိုမနက်9နာရီဝန်းကျင်လောက်တုန်းကစစ်ကောင်စီတပ်ကစစ်ကြောင်းဝင်လာပြီးတော့ဒေသခံပြည်သူ9ဦးကိုတပ်ဖြတ်ခဲ့တယ်လို့ရွာထဲကဒေသခံပြည်သူတော်တော်များများကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။ကံပလူမြို့နယ်ထဲမှာလည်းအေးမရွာနဲ့မိတ်တလင်ကုန်းကျေးရွာတွေကိုစစ်ကောင်စီတပ်ကမနေ့တုန်းကဝင်ရောက်ခဲ့ပြီးတော့ဒေသခံပြည်သူ60ကျော်ကိုဖမ်းဆီးသွားတယ်လို့ဒေသခံနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။စီရင်တင်းမာနေတဲ့စကိုင်းတိုင်းဘက်ကနောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးတော့မတ်မြတ်ဒဇင်အောင်ကပြောပြပေးပါမယ်ရှင်
။စကိုင်းတိုင်းဝက်လက်မြို့နယ်ရွတ်သားကြီးကြီးရွာမှာစခန်းချနေခဲ့တဲ့စစ်ကောင်စီစစ်ကြောင်းဟာဒီကနေ့မနက်ပိုင်း9နာရီလောက်မှာတမယူးကြီးရွာကိုလက်နက်ငယ်တွေနဲ့ပစ်ခတ်ဝင်ရောက်ပြီးကြီးရွာအတွင်းဈေးရောက်နေတဲ့ဒေသခံအမျိုးသမီး၄ဦးအမျိုးသား၃ဦးစုစုပေါင်း9ဦးကိုပစ်ခတ်တပ်ဖြတ်ခဲ့ပြီးဒေသခံတချို့ကိုလည်းဖမ်းဆီးသွားတယ်လို့ Wallet Informational Network ရဲ့ပြန်ကြားရေးတာဝန်ခံကိုနဂါလီယာ VOE ကိုအခုလိုပြောပါတယ
်။ရိုးရွာတွေကိုလက်နက်ငယ်နဲ့ပြစ်ဝင်တယ်။ပြစ်ဝင်တဲ့အခါမှာတမယူးရွာရောက်တဲ့အခါမှာကျွန်တော်တို့တမယူးရွာထဲမှာရောက်တဲ့အခါမှာတမယူးရွာကပြည်သူတွေကမနှက်စားတိုင်းကိုတော့တော်တော်များများကဆိုင်ကယ်နဲ့ဈေးနဲ့ရောက်နေပေါ့။ဈေးနဲ့ရောက်တော့ကျွန်တော်တို့သူတို့ကရောက်တဲ့အချိန်နဲ့ဒီစီရအောင်နေချင်းကွက်တီပြောကြတော့ကျွန်တော်တို့အမျိုးသမီး၄ဦးအမျိုးသား၃ဦးတမယူးရွာထဲမှာပြစ်ဒဏ်ခံရတယ်။အဲ့ရနဲ့ပြစ်ဒဏ်ခံရပြီးတော့မှဒီတမယူးရွာထဲမှာအဲကျွန်တော်တသားခံပြီးသူတော်တော်များများမိရတဲ့ပြီးသူတွေအကုန်လုံးကိုလည်းကျွန်တော်ပြီးသူလည်းကျွန်တော်တို့ဖမ်းသွားပြီးသူတို့အရေတော်မျိုးနဲ့ပဲကူးသွားတယ်ဗျ။
အသက်40ကနေ60ဝန်းကျင်အမျိုးသား၃ဦးနဲ့အမျိုးသမီး၄ဦးကိုပြစ်ဒဏ်ခဲ့တာဖြစ်ပြီးတေဆုံးသူတွေဟာတမယူးရွာကရော့ကိုင်းရွာနဲ့ရွှေပန်းကုန်းကျေးရွာတို့ကဖြစ်တယ်လို့ကိုနဂါလေးကပြောပါရယ်ဖန်စီခံရတဲ့ဒေသခံအရေးအတွက်ကိုတော့ VOE အနေနဲ့တီးကြအတိမပြည့်နိုင်သေးပါဘူးစစ်ကောင်စီတပ်တွေဟာစစ်ကြောင်းဝင်လာတဲ့ဒေသတစ်လျှောက်ကကျေးရွာတွေကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ဝင်လာတာဖြစ်ပြီးလက်ရှိမှာကျေးရွာ၁၀ရွာထဲမှနေစစ်ပီးရှောင်နေရတယ်လို့ဒေသခံနောက်တဦးကလည်းပြောပါရယ်ဒီ
စစ်ကြောင်းသူတွေတစ်လျှောက်လုံးမှာလက်နက်ကြီးလက်နက်ငယ်တွေပြည့်ဝင်လာကြရကျွန်တော်တို့ဒီဝက်လက်မြို့နယ်အနေနဲ့ထွက်သွားပြီးကြတော့ကျွန်တော်တို့ကတော့ကအဲ့တော့ကျွန်တော်တို့မကြီးစားတော့ငါ့ဦးရလာကျွန်တော်အဲ့ဘက်ဒီမှာဆိုလက်နက်ကြီးလက်နက်ငယ်နဲ့ပြည့်ဝင်လာကြရတအီးစိတ်မန်းကုန်ဟိုတဲ့နဲ့စီရတော့ရှောင်းအောင်ပဲက
ြအလားတူကမ့်ဘလူးမျိုးနယ်မှာလည်းမနေ့ဇူလိုင်လ9ရက်နေ့ကစစ်ကောင်စီတပ်ဖွဲ့တွေမိတ်တလင်ကုန်းကျေးရွာကိုဝင်ရောက်ပြီးတော့လေယာစိုက်ပျိုးထွန်ရဲနေတဲ့ဒေသခံ52ယောက်ကိုဖမ်းဆီးခဲ့တယ်လို့ကမ့်ဘလူး KP3 ကကွယ်ရေးအဖွဲ့တာဝန်ခံကိုဇော်ကပြောပါတယ်ဒီမတိုင်ခင်ဇူလိုင်၄ရက်နေ့ကလေခမရ363နဲ့ပြူစောတိအဖွဲ့ပူပေါင်းစစ်ကြောင်းကအိမ်မကြီးရွာကိုဝင်ပြီးတော့ပြောင်းဆိုင်နေတဲ့ဒေသခံ၁၂ဦးကိုဖမ်းဆီးပြီးတော့စစ်ဆီးနေတဲ့အချိန်မှာတဦးသေးဆုံးခဲ့တယ်လို့တချို့ကတော့ပြန်လွတ်ပြီးခဲ့တယ်လို့ကမ့်ဘလူး KP3 ကကွေအဖွဲ့တာဝန်ခံကိုဇော်ကပြောပါတယ
်။၅ရက်နေ့မှာကိုရောင်ဘူကခမရ363ခမရ320ဒီလိုဝင်းတို့တက်အဲဒီလိုပူပေါင်းပြီးတော့ကုန်းလိုက်နေချက်ပြီးတော့ဒေသခံတွေလေယာဆိုင်ပြုထွန်ရဲဆိုင်နေတဲ့အချိန်မှာဝင်ရောက်ပြီးတော့ဆိုင်းဆီးသွားတာ52ယောက်ပါဝါရမိတ်တလင်ကောင်းပါဘယ်မှာကလည်းဒီချက်ကြီးရတဲ့ဆက်ခမ3ထုံးတယ်ဗျခမ3ထုံးတဲ့နဲ့ကျူနေနဲ့ဒီအရပယ်အကျော်နဲ့ဒီတော့မှထွက်လို့နေတောင်သူတွေကစုံဆိုင်နေတော့အဲ့ဒါဝင်ပြီးတော့ဖမ်းသွားတဲ့နွားတွေလည်းယူသွားတယ်ဗျကုန်းလုံး7ယောက်ခန်းခံရတယ်ကရှစ်ယောက်ပြန်လွတ်လိုက်တယ်ကအဲ့ဖမ်းမိတဲ့နေကပဲကျွန်းလာတဲ့7ယောက်ပြန်လွတ်ပြီးတော့6ယောက်3ယောက်ပြန်လွတ်တယ်2ယောက်ပြန်တယ်1ယောက်ကတော့လက်လွန်ပြီးတော့ဆုံးသွားတယ်လို့သတင်းရနေတယ
်မိတ်တလင်ကုန်းကြီးရွာကဖမ်းခံရတဲ့ဒေသခံ52ယောက်ကတော့မနေ့က25ယောက်ပြန်လွတ်ခဲ့ပြီးဒီကနေ့73ယောက်ပြန်လွတ်လာတယ်လို့ဒေသခံတွေကပြောပါတယ်စစ်ကြောင်းဝင်ရောက်မဲ့ကြီးရွာတွေကိုစစ်ကောင်စီဘက်ကဖုန်းဆက်သွယ်ရေးလိုင်းတွေဖြတ်တောက်ပြီးမှဝင်နေတဲ့ဒေသခံတွေဘေးလူရာရှောင်နိုင်ဖို့သတင်းပေးလို့မရဖြစ်ကြရတယ်လို့လေဒေသခံတွေကပြောပါရယ်စစ်ကောင်စီတပ်တွေကိုတိုက်ခိုက်နေတဲ့ဒေသကာကွယ်ရေးအဖွဲ့ဝင်တွေနဲ့ဤတဲ့ကြေးရွာတွေကဒေသခံတွေကိုတန်တရားကြောင့်ဖမ်းဆီးမှုတွေလုပ်တာဖြစ်တယ်လို့လေဒေသခံတူကအခုလိုပြောပါရယ်
သူတို့ကဒီအထင်မြင်တဲ့ဖမ်းဆီးခေါ်ဆောင်နေတာပေါ့သူတို့ဒီကိုဒီဒီကိုနေတဲ့ timeအတိုင်းဘလို့တိုင်းချရတဲ့နေရာတွေကိုတာကွန်ကြီးတပ်ပွင့်တွေကဒါဝင်ရောက်ပြီးတော့စီးနင်းလာလို့ပြစ်ချက်ပါလို့အဲ့လိုမျိုးရှိတော့ဒီလိုဒေတာကန်ဒီပြည်သူတွေနေရာအနီးမှရှိမယ်ဒီလိုနဲ့ သူတို့နဲ့နီးနေတဲ့အတွက်ကြောင့်သူတို့ကဒါသူတို့ရောအကုန်လုံးဒီလိုထင်ပြီးတော့ဒါသူတို့တက်လိုက်တမ်းနေတယ်
စကိုင်းတိုင်းထဲမှာနေစဉ်ဆိုသလိုထိုးစစ်တိုက်ပွဲတွေနဲ့လေးချောင်းတိုက်ခိုက်မှုတွေရှိနေပါတယ်။စစ်ကောင်စီတပ်တွေရဲ့နေမြရှင်လင်းထိုးစစ်တွေကြောင့်ကမ်ဘလူးနဲ့ဝက်လက်ဒေသတွေမှာတေဆုံးသူဖမ်းဆီးခံရသူတွေနဲ့စစ်ဘေးရှောင်ရတဲ့ပြည်သူတွေတနေ့တခြားပိုများလာတာပါ။စစ်ကောင်စီကတော့ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကခြေရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်တာကြောင့်နေမြရှင်လင်းရေးလုပ်နေတာဖြစ်တယ်လို့ထုတ်ပြန်ချက်တွေမှာဖော်ပြလို့ရှိပါတယ်ရှင်။